အစ္စရေးနဲ့ပါလက်စတိုင်းကြားမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ခဲ့ပြီးတော့နှစ်ဖက်သဘောတူညီချက်အရအစ္စရေးနိုင်ငံမှာနှစ်ရှည်ထောင်ချနေတဲ့ပါလက်စတိုင်းကျင်းသားတွေကိုဒုတိယတုတ်လွှတ်ပေးဖို့တည်ပြလိုက်ပါပြီ။အစ္စရေးတွေကိုတတ်မှုနဲ့အများစုပါတဲ့ဒီထောင်နဲ့16နှစ်ကနေပြီးတော့28နှစ်ကြာခံပြီးသူပါလက်စတိုင်းကျင်းသား26ဦးကိုလွှတ်ပေးဖို့အစ္စရေးဝန်ကြီးအဖွဲ့ကော်မတီကတနုနေ့နေ့မှာမဲခွဲအတည်ပြလိုက်တာပါ။အဲ့ဒီကျင်းသားတွေဟာအစ္စရေးနဲ့ဒီအနောက်ဘက်ကမ်းခြေကပါလက်စတိုင်းအာဏာပိုင်အဖွဲ့တို့ကြား1993ခုနှစ်ကယာယီညီညွတ်ရေးသဘောတူညီချက်လက်မှတ်မထိုးခင်မှာပြစ်မှုကျူးလွန်ခဲ့ကြသူတွေဖြစ်တယ်လို့သိရပါတယ်။လွှတ်ပေးမဲ့ကျင်းသားစင်းကိုအစ္စရေးကျင်းထောင်အာဏာပိုင်အဖွဲ့ website မှာညနေပိုင်းမှာဖော်ပြမှာဖြစ်ပါတယ်။အဲ့ဒီကျင်းသားတွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အစ္စရေးတွေရဲ့မိသားစုတွေအနေနဲ့48နှစ်အတွင်းမှာကန့်ကွက်လှော်တွေတင်သွင်းခွင့်ရှိပါတယ်။အစ္စရေးဘုတ်တရားရုံးချုပ်ကတော့ပါလက်စတိုင်းကျင်းသားတွေကိုလွှတ်ပေးတဲ့စီစဉ်ဟာနိုင်ငံရေးကိစ္စဖြစ်တာမလို့ဝင်ရောက်စွပ်ဖက်ဖို့ညှင်းဆုပ်ထားပါတယ်။ပါလက်စတိုင်းအများစုကတော့ဒီနှစ်ရှည်ကျင်းသားတွေဘာမှုနဲ့မှဘဲကြတရားကောင်းတွေလို့ပဲရှုမြင်နေကြအောင်ပါလက်စတိုင်းအများစုကမြင်ကြပါတယ်။ဒါပေမဲ့လည်းအစ္စရေးအများစုကတော့ဒီအပြစ်မဲ့အရသားတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်သမားတွေလို့ပဲရှုမြင်ကြပါတယ်ခင်ဗျာ။